အာနာတိတ်မှုကိုဆန့်ကျင်တဲ့မြန်မာတနေငယ်လုံးကစိုးရဝင်တဲ့အမြောက်များဟာရုံးမတက်ပဲအာနာပီဆန်ရဲ့လူလူလှုပ်ရှားမှုစီရီယံမှာပါဝင်ခဲ့ကြတာအခုဆိုရင်အချိန်ကာလ9လကျော်လာခဲ့ပါပြီ။ဒီဝန်ထမ်းတွေထဲမှာလဆာဝင်ငွေကောင်းတဲ့အရာရှိကြီးတွေလည်းပါဝင်တယ်လို့ဝင်ငွေနဲ့ဝန်ထမ်းတွေလည်းပါဝင်ပါတယ်။စီရီယံရဲ့ရှေ့ကြလာတာနဲ့အမျှဝင်ငွေနဲ့ဝန်ထမ်းတွေအတွက်အခက်အခဲတွေကြုံလာရတာတွေကလည်းရှိနေပါတယ်။ဒါပေမဲ့အာနာရှင်စနစ်အမြင့်ပြည့်ရေးအတွက်ဒီခက်ခဲတွေကိုသူတို့ကြံ့ကြံ့ခံရင်ဆိုင်နေကြပါတယ်။ဒီထဲမှာရန်ကုန်တိုင်းအစ်စိန်မြို့နယ်ကအလဲတန်းပြဆီယမ်မာတူလဲပါဝင်ပါတယ်
။စီရီယံနေဖမ်းမယ်ပါညာဆိုတော့ဟိုရှောင်းဒီရှောင်းပေါ့လေ။ကြီးပန်းသာစားနေနေရတာပေါ့နော်။အခုဘလို့ဖြစ်လဲဆိုတော့ဧပြီလခရီးကကိုရီးယားလာခမယူတော့ဟိုမတ်လကုန်နဲ့အထီးကတရဖွင့်ကြောင်းဖွင့်ရဖြစ်တဲ့အတွက်တရဝင်လာခကိုယူခွင့်ရှိတယ်။အဲဒါပေမဲ့ဧပြီမေကိုခံစားတယ်ဆိုရင်အဲ့ဒီခံစားတဲ့အကျိုးတရားက6လပိုင်းဂျွန်တရက်နေ့မှာကြောင်းဖွင့်ရင်ကျင်းတည်တက်ရမှာလေဧပြီလကုန်ကနေစပြီးလကမယူအဲ့လိုမယူလိုက်တဲ့အတွက်ကတော့ဟိုနည်းနည်းစဝင်နေရတော့ကြက်တဲတာပေါ့နော်ဒါပေမဲ့လည်းကိုမှန်ကန်တဲ့ဘက်မှာရက်တည်မယ်ကိုလိပ်ပြကိုလုံးမယ်ဒီရှိတာနဲ့ပဲစားမယ်ဟိုရောင်ရဲတင်းတိမ်မယ်ဆိုပြီးတော့ပဲပေါ့နော်ဟိုခက်ခဲတယ်ဆိုပေမဲ့လည်းဒါကိုတောင်းခံမယ်လို့စိတ်ကူးထားတယ်လေ
အာနာဖီဆန်ရဲ့လူလူလှုပ်ရှားမှုစီဒီယမ်မှာသူဘာကြောင့်ပါဝင်ခဲ့တာပါလဲဒီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့သူ့ရဲ့ခံစားချက်ကရောဘယ်လိုပါလဲ
၈ရက်နှစ်လာနေပြီးရောစပြီးတော့စီဒီယမ်ဝင်ဖြစ်တယ်ဟိုအရေးရဆက်ဆက်နဲ့အခုတက်ဖြတ်နေတဲ့စစ်အာဏာရှင်ရဲ့လက်အောက်မှာလုံးမလုံးချင်ဘူးတရားမျှတတဲ့ဘက်မှာပဲရက်တီချင်တယ်ပြီးတော့လည်းចောင်းသားလူငယ်တွေရဲ့ရှိမှာအမှန်တရားဆိုတာဘာလဲဆိုတာအခုလိုမျိုးရင်ဆိုင်ကြော်လွှားရရမယ်ဆိုတော့စံပြနမူနာဖြစ်ဖို့အတွက်လေဒါစီရီယံလောက်တာပေါ့နော်ကိုတိုင်းပြီးမှာကိုနောင်လာနောက်သားတွေအတွက်ကိုအခုလိုမျိုးစီရီယံမှာကိုတယောက်ပါသွားတဲ့အတွက်အုတ်ချက်သေးတွင်လည်းဖြစ်မယ်ဒီစင်အာနာရှင်ကိုစန့်ကျင်တဲ့အထဲမှာလူပိုများသွားမယ်ပေါ့နော်ဟိုဘာပဲပြောပြောစီရီယံကတော့အခုဒါထိရောက်မှုရှိပါတယ်ကိုတိုင်းရွေးထားတဲ့လမ်းဆိုတော့ကိုလျှောက်ရတာဂုံယူရလေ
မြန်မာနိုင်ငံမှာ CDM လှုပ်ရှားမှုမှာပါဝင်သူ၄သိန်းတထောင်ကျော်ရှိတယ်လို့အမျိုးသားညီညွတ်ရေးဆိုရ NUG ကပြောထားပါဗျ။သူတို့တွေကို NUG ကတတ်နိုင်သမျှပံ့ပိုးကူညီပေးမယ်လို့လည်းဆိုပါတယ်။ဒီအထက်မှာတချို့တွေကအခုချိန်ထိထောက်ပံ့ခြင်းမရဘဲသူတို့တွေရဲ့ဘဝတွေကိုအားကျိုးမဲ့တဲ့ရုန်းကန်နေရဆဲပါ။အဲ့ဒီထဲမှာသူလည်းအပါအဝင်ပါ။
အခုလာကလည်းမရဘူး။နင်းနေစာဝတ်နေမှလည်းကြက်တဲဟုတ်ဘယ်ဖွဲ့စည်းကားမှအခုချိန်ထိဘာတခုမှမရဘူးပေါ့နော် Facebook မှာကြီးညာတာတွေဘာတွေလဲဝင်ပြီးရေးကြည့်ပါတယ်ကိုမစင်ချာမှာပေါ့နော်ဝင်ရေးကြည့်ပူပါတယ်ဒါပေမဲ့ကိုစာကိုကြည့်တယ်လို့ကတောင်တခါမှမရှိပါဘူးကိုမျိုးသားကလည်းပင်စင်လာကကသူကတသိမ့်မပြေပါဘူးเนาะတားနှစ်ယောက်ကလည်းငယ်နေအခုချိန်မှာလည်းစေဆိုးရလည်းဒီလိုရွယ်ကလေးတွေကိုမျက်စိကကြာနေတယ်လေတခုခုဆိုလို့ရှင်တတ်ချင်ဖြတ်ချင်နေတယ်ဆိုတော့လည်းကိုရီအခုဟိုခိုင်းလို့မဖြစ်သေးဘူးပေါ့เนาะဒါကြောင့်မလို့ကိုရီကတော့အခုဟင်းချက်ပြီးရောင်းနေတယ်အဲ့ဒါဟင်းချက်ပြီးတော့ online mode ကနေပဲဟင်းချက်ရောင်းပါတယ်တပတ်ကိုတမျိုးပေါ့လေတခုခုချက်ရောင်းမယ်ဆိုပြီးတော့ကိုတင်းနေပေါ့เนาะအဲ့ဒါလေးနဲ့ပဲဟိုစားတောင်းနေတယ်ပေါ့
ဘလို့ပဲအခက်ခဲတွေကြုံပါစေစစ်အာဏာရှင်ပြုတ်ကျရေးရည်မှန်းချက်အောင်မြင်တဲ့အထိဒီ CDM ကိုကြံ့ကြံ့ခံပါဝင်သွားမယ်လို့သူကဆိုပါတယ်သူ့လိုပဲအခက်ခဲကြုံနေရသူတွေကိုလည်းမိမိရဲ့တိုင်းပြည်အတွက်အားတင်းထားကြဖို့သူကတိုက်တွန်းပါတယ
်ဒီကိစ္စကအခုတဖြည်းဖြည်းနဲ့ကြာမယ်လို့တော့ကိုထင်လာတယ်ခက်ခဲမယ်ဆိုတာတဖြည်းဖြည်းတွေးမိလာတယ်ဒီလိုအချိန်နှမှာကိုယ့်ရဲ့ဘဝရည်တည်မှုအတွက်ကကြတော့ဒီလွယ်လွယ်ကူကူဆိုလို့ရှိရင်ကိုဈေးရောက်မယ်ဒီလိုပဲစိတ်ကူးထားတယ်ပေါ့နော်နောင်နာကအတွက်မျှော်လင့်ချက်ကတော့နောင်လာနောက်သားတွေဒီဒီမိုကရေစီနိုင်ငံတော်ကြီးမှာလွတ်လွတ်လပ်လပ်လူဖြစ်ခွင့်ရမယ်သူများတွေနဲ့တန်းတူပညာသင်ခွင့်လည်းရမယ်နော်ကဘာမှာရင်မောင်းတက်နိုင်တဲ့ဒီမိုကရေစီအသီးပွင့်တွေလည်းသူတို့ခံစားနိုင်မယ်ဟိုတရားမျှတတဲ့အစိုးရဖွဲ့ရဖို့လည်းသူကိုမျှော်လင့်နေအချိန်ချင်းကြလို့ရှင်လဲကျင်းတည်ပေါ့အဖြူစိမ့်ပြန်ဝပီစီယာမဘဝကိုမြင့်မြတ်နုံနုံပြန်ရမယ်လို့လဲမျှော်လင့်ထားတယ်ကျင်းတည်ကို အောင်မယ်နိုင်မယ်ဆိုတာလည်းမျှော်လင့်ထားပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါဟာတပြည်လုံးနဲ့လည်းသက်ဆိုင်နေတခြားနိုင်ငံတွေကလည်းတွန်းအားပေးဖိအားပေးနေတာတွေလည်းရှိတယ်ဆိုတော့ဥပမာတော့နိုင်ဂျီရီလည်းရှိနေတယ်တချို့တွေဆိုလို့ရှိရင်ကိုရီထက်တောင်စိုးတာတွေရှိပါတယ်သူများစီအခုဆိုဆွဲလွဲပြီးတော့စားနေရတဲ့သူတွေတောင်စီဒီယန်ဆိုပြီးတော့သူတို့တွေတောင်းခံထားတယ်လीဒါကြောင့်မလို့အားတင်းထားကြရအောင်သူတွေเนาะအမြန်ဆုံးပြည်သူနဲ့အတူပြန်ပြီးတော့ပျော်ရွှင်ခွင့်ကျင်းသည်ရမှာပါကိုရီအကုန်လုံးကျင်းသည်နိုင်မှာပါအားလုံး fighting မှာလို့ပြောချင်ပါတယ်
ဒါကတော့အာနာဖီဆန်ရဲ့လူလူလှုပ်ရှားမှုစီရီယံမှာပါဝင်တဲ့ရန်ကုန်တိုင်းအစ်စိန်မြို့နယ်ကအလဲတန်းပြဆီယံမှာတူရဲ့ဘဝနဲ့ယုံကြည်ချက်မျှော်လင့်ချက်တွေကိုကြားခဲ့ရတာပါ။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။